အောက်တိုဘာလ22ရက်နေ့ကတိုက်ခတ်သွားခဲ့တဲ့ဂီရိဆိုင်ကလုန်းမုန်တိုင်းတံကိုအပြင်းထန်ဆုံးခံခဲ့ရတဲ့မြို့ဟာရခိုင်ပြည်နယ်မြေပုံမြို့နယ်ကြောက်ဖြူမြို့တွေဖြစ်ကြပြီးတော့မုန်တိုင်းနောက်ပိုင်းအခုဆိုရင်ဝမ်းရောဂါတွေလည်းစပြီးဖြစ်ပွားနေပြီလို့ကူညီကယ်ဆယ်ရေးလုံခြုံရေးနေသူတွေကပြောကြပါတယ်။ထိခိုက်ပျက်စီးမှုတွေဟာထင်ထားတာထက်ပိုများနေတယ်လို့လည်းရန်ကုန်ခြေဆိုင်ကုလသမဂ္ဂအဖွဲ့ကပြောပါတယ်။နောက်ဆုံးသိထားရတဲ့မုန်တိုင်းဒေသအခြေအနေတွေကိုတော့ကိုကျော်အောင်လွင်ကပဲဆက်ပြီးရှင်းပြပေးပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။မုံတိုင်းတိုက်ခတ်ခဲ့တာ6ရက်ကြာခဲ့ပြီဆိုပေမဲ့မုံတိုင်းကြောင့်တည်ဆုံရတဲ့သူအရေအတွက်ကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးရခိုင်ပြည်နယ်မြို့တော်စစ်တွေခြေစိုက်ရခိုင်တိုင်းသားများတိုးတက်ရေးပါတီကသူတို့ပါတီဝင်တွေကိုမုံတိုင်းတိုင်အပြင်းဆုံးခံခဲ့ရတဲ့မြေပုံမြို့နယ်ကိုကူညီကယ်ဆယ်ရေးတွေလွှတ်ထားပါတယ်မုံတိုင်းဒေသတချို့မှာအခုဝမ်းရောဂါတွေစပြီးတော့ဖြစ်နေပြီဆိုတဲ့အကြောင်းနဲ့နောက်ဆုံးသိရတဲ့အခြေအနေတွေကိုပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအေးမောင်ကရှင်းပြပါတယ်
ဒီပြောက်ကကျွန်တော်တို့ကိုပေးတဲ့စီရင်ရ63ဦးစီရင်ပေးပါတယ်ဒီကုန်ပြုတ်နေပြင်ဝန်းရွာမှာအလောင်း၄၀လောက်ကမျိုးနေပါတယ်တဲ့26ရက်ဆီလာပိုင်းကစပြီးကမှာတဲ့တောင်ကြီးရင်းချေးရွာကမှာစပြီးဝန်းရုပ်ကဖြစ်တာတဲ့ဒီနေ့မနေ့ကနှစ်ဦးတည်ဆုံးပြီးပါပြီတဲ့အဲ့တော့ဝန်းရုပ်ကကမြေပုံမျိုးနေမှာရောမင်းပြမျိုးနေတောင်ပိုင်းမှာရောစတဲ့ဖြစ်ပွားနေတဲ့သဘောဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကချက်ရှိဖို့ပေးလိုက်တဲ့ဓာတ်စားထုတ်နဲ့ရေတန့်မှုတွေကိုစပြီးပေးနေပါတယ်တဲ့သူတို့ပြောကြတဲ့သတင်းရသိရတာပ
ါမုံတိုင်းတန်ကြောင့်မြေပုံမျိုးဟာ90ရာခိုင်နှုန်းလောက်ပျက်စီးသွားခဲ့ရပြီးတော့ကြောက်ဖြူမျိုးကတော့80ရာခိုင်နှုန်းလောက်ထိပျက်စီးခဲ့ရပါတယ်ထိခိုက်ပျက်စီးမှုတွေကထင်သာတာထက်ပိုပြီးတော့များနေတဲ့သဘောပဲလို့ရန်ကုန်ခြေစိုက်ကုလသမဂ္ဂယုံပြန်ကြားရေးတာဝန်ခံဦးအေးဝင်းကပြောပါတယ်
ရရှိရတဲ့တဲ့နေရာတော့ထင်တာထက်ပိုပြီးတော့ပျက်စီးများမယ်လို့တော့နားလည်ထားပါတယ်ဒီဒေတာကိုကလမ်းမဆက်သွေးခက်တယ်ဗျအဲ့ဒီကျွန်းနေဟာကြောက်ရှိဖို့ဆိုတော့ဂျီလန်စီရလို့ဘာမှမရှိဘူးနော်အမ်ဘက်ကသွားမယ်ဆိုလို့ရှိရင်36နိုင်လောက်ကြာလို့ကျွန်တော်သိထားပါတယ်ပျက်စီးပို့ရင်းကတော့အခက်ခဲတော့အများကြီးရှိပါတယ်ဘလူးပို့မယ်ဆိုတဲ့ဟာကိုစီစဉ်ချဖို့ဒီမှာပို့ဆောင်ရေးဟာဒီဆက်သွေးနဲ့ပတ်သက်တဲ့အုပ်စုလေးပေါ့လေဒီမှာသူတို့ဖွဲ့စည်းထားပြီးတော့သူတို့တိုင်ပင်ပြီးတော့တက်နေဆုံးသူတို့လုပ်နေကြပါတယ်
မြန်မာပြည်မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကလည်းမုံတိုင်းဒေသမှာကုညီကယ်ဆယ်လုပ်ငန်းတွေအတွက်လှုပ်ဆောင်မှုတွေစတင်နေပြီဖြစ်တဲ့အကြောင်းမုံတိုင်းတန်ခံရသူတွေ38,000လောက်ရှိပြီးတော့အဲ့ထဲကလူ10,000လောက်ကတော့စိုးရင်ရတဲ့ထိခိုက်မှုတွေခံစားနေရတယ်လို့ဒီကနေ့ထုတ်ပြန်တဲ့ရန်ကုန်ကုလသမဂ္ဂရုံးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ပြည်တွင်းနဲ့နိုင်ငံတကာကအကူအညီတွေလည်းမုံတိုင်းခံရတဲ့ပြည်သူတွေအတွက်လိုအပ်နေလို့ဝိုင်းပြီးတော့ပေးကြဖို့ကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ကမုံတိုင်းတန်အပြင်းဆုံးခံခဲ့ရတဲ့မြို့နယ်နှစ်ခုမှာရွက်ောက်ပွဲကျင်းပမဲ့ရက်ကိုအနည်းဆုံးတစ်လလောက်နောက်ကိုရွှေ့ဆိုင်းပေးဖို့ရခိုင်တိုင်းသားများတိုးတက်ရေးပါတီကရွက်ောက်ပွဲကော်မရှင်စီဒီကနေ့ပဲတောင်းဆိုထားတယ်လို့လည်းပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရှင်းပြပါတယ
်။ကျွန်တော်တို့ရခိုင်ပြည်နယ်မှာ18မြို့နယ်ရှိပါတယ်။မုံတိုင်းတန်ကိုခံရတာက6မြို့လို့ပါကျွန်တော်တို့ပါတီကဒီနေ့ပဲစာတောင်ဒီတော်စုရေကောက်ပွဲကော်မရှင်ကိုပို့ပါတယ်။အဲ့ဒါကဒီရခိုင်ပြည်သူလူထုရဲ့လက်တွေ့ခံစားနေကြတဲ့စိတ်ပိုင်းရုပ်ပိုင်းအခြေအနေရဖို့လေဒီမြေပုံနဲ့တောက်ခုမျိုးနဲ့တော်ပြည်သူလူထုရဲ့ဒီဌာနအစိတ်မှန်ကိုကျွန်တော်တို့ကအခုဒီကောက်ပွဲတော်တော်ချက်ချင်းကရရှိဖို့ကဌာနအမှန်ကိုပေးဖို့ကမလွယ်ဘူးဆိုတဲ့ကာလသဘောထားလေးမှာဒီပြန်လေတိဆောက်တဲ့ကာလတစ်ခုရှိအနာပြည့်တဲ့ဆိုတဲ့သဘောပါ။ဆိုတော့ကျွန်တော်တို့ကအနည်းဆုံးတစ်လလောက်ကိုဒီကောက်ပွဲကော်မရှင်ရဲ့ဥပဒေပုံမှန်ရှေ့စလုံးရာရှုပ်ပေးပါလို့ကျွန်တော်တို့ကတင်ပြထားပါတယ်
။မြန်မာပြည်မှာရှိတဲ့အမေရိကန်တန်ယုံကလည်းမုံတိုင်းဒုက္ခသည်တွေကိုဒေါ်လာ300,000နဲ့ညီမျှတဲ့အထောက်ပံ့ပစ္စည်းတွေနဲ့အမိုးကာတွေကိုပေးဖို့ကူညီထားတယ်လို့မနေ့တုန်းကကြေညာချက်ထုတ်တဲ့ထဲမှာဖော်ပြထားပါတယ်ဆက်ပြီးတော့ကူညီနေပေးဖို့ကိုလည်းကန့်လန့်ထားတယ်လို့ဆိုပါတယ်အမေရိကန်နိုင်ငံဝင်ကြီးဟီလာရီကလင်တန်ကလည်းမုံတိုင်းတန်ခံရတဲ့မြန်မာပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အထူးဝမ်းနဲ့မိတဲ့အကြောင်းမနေ့တုန်းကထုတ်ပြောပါတယ်မုံတိုင်းတန်အပြင်းဆုံးခံခဲ့ရတဲ့မြေပုံမြို့နယ်မှာအစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့၃ဖွဲ့နဲ့မြန်မာ NGO အဖွဲ့၃ဖွဲ့တို့အခုလောလောဆယ်ရောက်ရှိနေကြပါပြီဒေသခံတွေနဲ့အာဏာပိုင်တွေကလည်းဝိုင်းပြီးတော့ကူညီနေကြတယ်ဆိုပေမဲ့အပြည့်အစည်းကများတဲ့အတွက်ကူညီကယ်ဆယ်မှုတွေအခုတည်းပို့ပြီးတော့လိုအပ်နေတော့မယ်လို့မြေပုံမြို့နယ်မှာရောက်နေကြတဲ့ကူညီဆောင်ရွက်နေတဲ့သူတွေကပြောကြပါတယ်ခင်ဗျာ